တ်ရှင်များရှင်လူဦးရေထက်ဝက်ကျော်ရှိတဲ့မြန်မာနိုင်ငံမှာမျိုးသမီးတွေပေါ်ကြံ့ဖက်မှုတွေဟာပိုပြီးများလာနေတယ်လို့မြန်မာနိုင်ငံရက်တက်ဖွဲ့ရဲ့သတင်းအချက်အလက်တွေကဆိုပါတယ်အမျိုးသမီးတွေပေါ်ကြံ့ဖက်မှုပပျောက်ရေးနဲ့ပတ်သက်ပြီးတော့လဲ16ရက်တာလှုပ်ရှားမှုတွေကိုမြန်မာနိုင်ငံမှာနှစ်စဉ်နှစ်တိုင်းလဲကျင်းပနေကြတာပါဒီနှစ်လဲနိုဘမာ25ရက်နေ့မှာနေပြည်တော်မှာစပြီးလုပ်ခဲ့တယ်လို့အမျိုးသမီးအဖွဲ့အစည်းတွေကလည်းတိုင်းနယ်ပြည်နယ်နေရာအနှံ့ပြားမှာလှုပ်ရှားမှုတွေစတင်နေပါပြီ။ဒီလှုပ်ရှားမှုတွေမှာဥဆောင်ပါဝင်သူတဦးဖြစ်တဲ့ Triangle Women အဖွဲ့ကဒါရိုက်တာမက်ခင်လေးကအ
ဲဒီအားနည်းသူတွေပေါ်မှာအကြမ်းဖက်မှုဆိုတာကတော့ခွဲခြားဆက်ဆံမှုဆိုတာကတော့ဘယ်နေရာမှာမရှိဘူး။ဒီကအထင်ပြောမယ်ဆိုတော့ရှိနေကြတာပဲ။အထူးသဖြင့်တော့ကျွန်တော်တို့ပြောမှုနေကြတာနိုင်ငံကြီးနေလို့မရှိရသေးဘူး။ဟိုစေအနာရှင်ရဲ့အောက်မှာနေရတဲ့နိုင်ငံလေးမှာတော့ဒီလိုချင်းနေတွေရပို့ပြီးတော့ရမယ်လို့ထင်တယ်။အဲ့ဒီအတွက်ဒါနိုင်ငံတကာမှာလည်းဒီလိုမျိုးပဲရေနှောင်းတွေကလူမျိုးရေးနဲ့ခွဲခြားဆက်ဆံခံရတာအကြမ်းဖက်ခံရတဲ့ကိစ္စတွေကဂန္ဓူခွင့်ရေးမရတာတွေရှိခဲ့တဲ့အခါကျတော့ဒီရှင်းရှင်းကျွန်တော်တို့ရဲ့မျိုးဆက်ကဒီကနေပြီးတော့စူးစမ်းခဲ့ရတယ်ကျွန်တော်တို့ဖိတိပေါ့နော်ဒီကိစ္စတွေကိုအကြမ်းဖက်မှုတွေဟာမလုပ်တဲ့နဲ့ကိစ္စဆိုတဲ့ဟာမျိုးကတော့ခုချိန်နေကျွန်တော်တို့လှုပ်ရှားမှုတွေဆက်ပြီးတော့လုံနေရတာလို့ပဲမြင်ပါတယ
်။လက်ရှိမြန်မာနိုင်ငံကအမျိုးသမီးတွေကြံ့ဖက်ခံနေရတဲ့အခြေအနေတွေကိုလည်းမက်ခင်လေးကအခုလိုရှင်းပြပါဗျ
။ဒီအကြမ်းဖက်မှုဆိုတဲ့အခါမှာတော့ကျွန်တော်တို့ကအမျိုးသားတွေအများကြီးရှိတာပေါ့နော်။ရုပ်ပိုင်းဆိုင်ရာ၊စိတ်ပိုင်းဆိုင်ရာ၊နောက်လိင်ပိုင်းဆိုင်ရာ၊စီးပွားရေးဆိုင်ရာ၊အနေရရှိသောရိုးရာဓလေ့ထုံးစံအရာအကြမ်းဖက်တာ။ဒီနောက်တစ်ခုကတော့ cyber bullying လို့ခေါ်တဲ့မီဒီယာတွေ online တွေနဲ့ကနေပြီးတော့ပဲဖြစ်ဖြစ်ပေါ့နော်။ဒီအင်တာနက်ဒီကနေပြီးတော့မှကျွန်တော်တို့အကြမ်းဖက်မှုလိုမျိုးဟိုခေါင်းပုံဖြတ်တဲ့ဟာတွေပါရှိနေတဲ့အခါကျတော့အကြမ်းဖက်မှုတွေကတော့မျိုးမျိုးစုံနဲ့မျိုးသမီးငယ်လေးတွေအထူးဖြင့်ဟိုအတက်အငယ်မပြည့်သေးတဲ့မိန်းကလေးငယ်တွေပေါ်မှာကျူးလွန်မှုတွေကတော့အများကြီးရှိနေတယ
်။ဒီလိုလှုပ်ရှားမှုတွေရှိနေပေမဲ့လည်းမျိုးသမီးတွေအကြမ်းဖက်ခံရမှုကရုံးနေမသွားတာဘာကြောင့်ပါလဲ။
ကျွန်တော်တို့ကအကြမ်းဖက်မှုကိုပြန်ပြီးတော့ခွဲတဲ့အခါမှာအထူးသဖြင့်ကျွန်တော်တို့မြန်မာနိုင်ငံမှာသူတွေများစစ်တမ်းတွေရတွေ့ရှိရတာတော့အင်ဂျင်အကြမ်းဖက်မှုကအများဆုံးဖြစ်တယ်လို့ပြောပါတယ်။အားလုံးသိတဲ့အတိုင်းပဲအင်ဂျင်အကြမ်းဖက်မှုဆိုတာကိုယ့်ရဲ့အကြီးချက်ဆုံးပုဂ္ဂိုလ်ရဲ့ကျူးလွန်တဲ့အကြမ်းဖက်မှုဖြစ်တယ်။အိမ်နောက်ဘက်ဖြစ်မယ်၊မိသားစုဝင်ချင်းကဖြစ်တဲ့အခါကျတော့အဲ့ဒီလိုမှုတွေဖြစ်ပေမဲ့လည်းကျွန်တော်တို့မျိုးသမီးတွေကဒါဟာမတရားဘူး၊ဒါဥပဒေအရအရေးကြီးလို့ရတယ်သိပေမဲ့အကြောင်းမျိုးမျိုးတွေကြောင့်လဲကွက်ပြီးတော့သူတို့မှတွားရောက်တိုင်တန်းနိုင်မှုအတွက်မှလည်းဝင်လေးကြတယ်။အကယ်၍တွားရောက်တိုင်တန်းခဲ့ပြီဆိုရင်တော့နောက်ဆက်တွဲဖြေရှင်းရမယ့်ပြဿနာတွေအတွက်ကျွန်တော်တို့ကုစားဖို့အဆင်ပြေမဖြစ်တဲ့အခါကျတော့ကျွန်တော်တို့မျိုးသမီးတွေအတွက်ကတိနေပေမဲ့တကယ်လက်တွေ့မှာတော့လှုပ်ဆောင်နိုင်မှုမှအားနည်းသေးတယ
်။မျိုးသမီးတွေဒီလိုအကြမ်းဖက်ခံရမှုတွေကိုဘယ်လိုဖြေရှင်းဆောင်ရွက်မှုတွေရှိနေပါလဲလို့လည်းမက်ခင်လေးကိုမေးကြည့်ပါတယ်။
ဒီကောင်ကကာကွယ်ပေးရတယ်ရှိတယ်နောက်တစ်ခါမဖြစ်ခင်ကြိုတင်ပြီးတော့ပြည်ပြာပေးတဲ့အနေနဲ့ကာကွယ်တာလည်းရှိရပေါ့ဥပဒေကြောင့်ကာကွယ်ရဆိုတဲ့ကိစ္စကတော့ကျွန်တော်တို့အစိုးရတာဝန်ရှိတဲ့သူတွေအဓိကတာဝန်ရှိတယ်နောက်တစ်ခုကတော့ကြိုတင်ကာကွယ်မှုပေါ့နော်ပြည်ပြာပေးကိစ္စတွေတော့ကျွန်တော်တို့အရင်အထက်ဆိုင်ပို့ပြီးတော့ကြည်ကြည်ပြင်းပြက်ပို့လုံလံလုံလာနိုင်တယ်လို့ပြင်ပါတယ်အဲ့ဒီလိုလုပ်တဲ့အခါမှာလည်းကျွန်တော်တို့မျိုးမျိုးဖွဲ့ရက်ဖက်ဖွဲ့စည်းရတော့ပို့ပြီးတော့တော်ရမျိုးပါမှပြန်ပေါ့နော်လုံးချောင်နေကြတာလည်းရှိပါတယ်အဲ့လိုလုပ်တဲ့အခါမှာလည်းသူရရဲ့ဒီမမှုလည်းအစီဌာနနဲ့မျိုးသမီးဌာနတွေနဲ့ကျမတို့ပူးပေါင်းပြီးတော့လုံးချောင်တာတွေရှိတယ်တို့ပေမဲ့လည်းကျမတို့တနိုင်ငံလုံးအတိုင်းတာအထိတော့ချန့်ကျက်ပြီးတော့ဆောင်ရွက်နိုင်နေရတယ်မရှိသေးဘူးအဲ့ဒီအတွက်အတိတ်ပညာပေးတွေကရန်အထက်တော့ပိုလုံးချောင်နိုင်နေနဲ့အားရလောက်တဲ့အနေအထားရှိတော့မရှိသေးဘူ
းမျိုးသမီးတွေဒီလိုကြံ့ဖက်ခံရမှုကနေကာကွယ်နိုင်မှုအတွက်ဘာတွေလုံးဆောင်ဖို့ရောလိုအပ်နေပါလဲ
ကျမတို့ပြတ်ထန်းထားတဲ့ဥပဒေကတကယ်ကိုထိထိရောက်ရောက်နဲ့အသက်ဝင်ပြီးတော့တကယ်အကာအကွယ်ပေးသလားဒါတွေလည်းကျမတို့ပြန်တုံ့တက်ဖို့လိုတယ်ဥပဒေကရှိပါရဲ့တခါတည်းမှာအဲ့ဥပဒေကိုလိုက်နာကျင့်သုံးရမယ့်သူတွေပေါ့ဒီဥပဒေတွေကိုလေးလေးစားစားနဲ့လိုက်နာကျင့်သုံးရလားနှစ်နာသူမျိုးသမီးတွေကလေးငယ်တွေအတွက်ကောအမှန်တကယ်ထိထိရောက်ရောက်နဲ့စိတ်ဝင်စားစားဆောင်ရွက်ပေးမှုရောရှိရလားအောက်ဆီဂျင်စောင့်မှုရောကင်းရလားဒါတွေလည်းကျမတို့ထည့်ပြီးတော့တွေ့ရမှာဖြစ်ပါတယ်နောက်တစ်ခုကတော့ကျမတို့ဥပဒေမျိုးဒီအကြောင်းအရအကောက်ွက်ပြထားတော့မှမလုံလောက်ပါဘူး။အဲဂါဂန်ရှင်မိနာသူတွေအတွက်ဆိုရင်စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာထိခိုက်မှုတွေရှိတယ်။အဲ့ဒီထိခိုက်မှုတွေအတွက်ကုစားဖို့အတွက်ကျမတို့ကပြန်လဲပြီးတော့နှစ်သိမ့်ဆွေးနွေးရာအကျမ်းမာရေးရပြန်ပြီးတော့ပေါ့နော်။မ ကူစားမှုပေးတာတွေလည်းလုပ်ဖို့လိုပါတယ်။နောက်တစ်ခုကတော့နိုင်ငံတကာမှာတော့ကျွန်တော်တို့ရှိပါတယ်ဒီလိုကြံဖက်ခံရတဲ့ဒီခိတခိုးလုံးများပေါ့နော်။နေရာလေးတွေထားပေးတာသူတို့စိတ်လုံးကြုံမှုရှိအောင်သူတို့စိတ်ကြည်ငြိမ်သွားအောင်ပြန်ပြီးတော့ပေါ့နော်သူတို့ဘဝကိုပြန်တည်ဆောက်နိုင်အောင်ခိတခိုးလုံးရမယ့်နေရာမျိုးတွေလည်းကျွန်တော်တို့နိုင်ငံမှာအစီအစဉ်များမရှိပါဘူး။အစကတောင်ရှိတဲ့သူတွေဖောက်နေထားတဲ့ဂေးဟာတွေဆိုတာရှိပေမဲ့လည်းတနင်္ဂနွေလုံးတိုင်းတာနဲ့ရှင်တမ်းမှနေပါလေ။ဒါတွေကလည်းကျွန်တော်တို့အတွက်အများကြီးလိုအပ်ချက်ဖြစ်ပါတယ်။
မြန်မာနိုင်ငံကအမျိုးသမီးတွေကြံဖက်ခံရမှုအခြေအနေနဲ့သူတို့ကိုကာကွယ်ပေးရေးတွေကလိုအပ်ချက်တွေကိုကြားခဲ့ရတာပါရှင်။နောက်ဆက်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။